ရုပ်ဆိုးပြီးသွေးဆုပ်ယူတတ်တဲ့အိယာတွေကကြဘိုးတွေဟာသူတို့ကိုအနှိမ်နှဲမှုအများဆုံးအသုံးပြုလေရှိတဲ့ပိုးသတ်ဆေးတွေကိုခံနိုင်ရင်ရှိလာနေတယ်လို့သုတေသီတွေကပြောပါတယ်။အချို့သောစီးပွားရေးအဖြစ်အသုံးပြုတဲ့ဓာတုဗေဒပစ္စည်းတွေဟာအလွန်ကျွံအသုံးပြုတာကြောင့်ပိုးမားတွေဟာအဲ့ဒီဓာတုဓာတ်ပေါင်းတွေကိုပိုပြီးခံနိုင်ရင်ရှိလာနေတာဖြစ်တယ်လို့ဗာဂျီးနီးယားတက်တက်သူနဲ့နယူးမက္ကဆီကိုပြည်နယ်တက်သူတွေကသုတေသီတွေကပြောတဲ့အကြောင်း Journal of Medical Entomology Magazine မှာရေးသားထားပါတယ်။သုတေသီတွေဟာကြဘိုးတွေကိုနှိမ်နှင်းရမှာအများဆုံးအသုံးပြုတဲ့ neonicotinoid လို့ခေါ်တဲ့ပိုးသတ်ဆေးတွေကိုအဓိကထားပြီးလေ့လာခဲ့ကြတာဖြစ်ပါတယ်။ကြဘိုးတွေရဲ့ခံနိုင်အဆင့်ကိုဆုံးဖြတ်ဖို့သုတေသီတွေဟာနေရာအများပြားကနမူနာကြဘိုးကောင်တွေကိုရယူခဲ့ကြပါတယ်။အချို့အကောင်တွေကို neonicotinoid ပိုးသတ်ဆေးနဲ့ထိတွေ့စေပြီးအချို့ကတော့ထိတွေ့မှုမရှိသေးပဲတခွဲကန်းထဲမှာတီးကြစီထားခဲ့ပါတယ်။အခြားအောက်စုတစုကတော့ပိုးကောင်တွေကို2008ခုနှစ်ခေတ်ကပိုးသတ်ဆေးနဲ့မထိတွေ့စေတော့ပဲထားလိုက်ပါတယ်။ပိုးသတ်ဆေးနဲ့ထိတွေ့မှုမရှိတဲ့အကောင်တွေဟာပိုးသတ်ဆေးအနှဲငယ်ထိတွေ့ရုံနဲ့သေဆုံးကြပြီး2008ခုနှစ်နောက်ပိုင်းထိတွေ့မှုမရှိတဲ့အကောင်တွေကတော့အလဲလက်အဆင့်ခံနိုင်ရှိကြပြီးတော့ပိုးသတ်ဆေးနဲ့အမြဲထိတွေ့နေတဲ့အောက်စုကအကောင်တွေကတော့အလွန်မြင့်မားတဲ့ခံနိုင်ရည်ရှိတာတွေ့ရတယ်လို့သူတေသီကပြောပါတယ်။ neonicotinoid ပိုးသတ်ဆေးနဲ့ထိတွေ့တဲ့အခါမှာကြဘိုးတွေဟာဓာတုဗေဒပစ္စည်းတွေရဲ့တက်ရောက်မှုကိုတိုက်ဖြတ်ဖို့အစိတ်ခြေဖြတ်ပေးတဲ့အင်ဇိုင်းတွေကိုထုတ်လွှတ်လိုက်ပါတယ်။ပိုးသတ်ဆေးနဲ့အချိန်ကြာကြာထိတွေ့မှုရှိတဲ့ကြဘိုးတွေဟာအခြားကြဘိုးတွေနဲ့ဆိုင်အဲ့ဒီအင်ဇိုင်းကိုပို့ပြီးများများထုတ်လွှတ်လာနိုင်တာဖြစ်ပုံရတယ်လို့ဆိုပါတယ်။ဒါကြောင့်ဒီသွေးဆုပ်ယူတဲ့အင်ဆက်တွေကိုနှိမ်နှင်းဖို့အတွက်အခြားသောနည်းလမ်းတွေရှာဖွေဖို့လိုလာပြီလို့သူတေသီတွေကပြောပါတယ်။